စိုးကျိုးတွေဖြစ်နိုင်မဲ့အေယာဝတီမြေဆုံရေကာရာစီမံကိန်းကိုရပ်ပစ်ဖို့ပေါ့လေပြည်တွင်းပြည်ပကနေကန့်ကွက်လှုပ်ဆောင်နေတာတွေရှိပါတယ်အဲ့ဒီလိုအကြောင်းအရာတွေကိုပြည်တွင်းချာနယ်တွေမှာဘယ်အတိုင်းအတာကြည့်ရေးသားဖော်ပြခွင့်ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျကျွန်တော်သိတော့ကတော့အခုကတော့ပို့ပြီးတော့အတန်ညံလာတော့ပေါ့ခင်ဗျလွန်ခဲ့တဲ့နှစ်ပတ်သုံးပတ်တစ်လကျော်လောက်တည်းကပြည်တွင်းချာနယ်အချို့မှာစတင်ပြီးတော့ဖော်ပြနေတာတွေ့ပါတယ်လွန်ခဲ့တဲ့သုံးပတ်လောက်ကပေါ့ဗျာကျွန်တော်ရန်ကုန်တိုင်းမှာချာနယ်မှာမနက်ဘုံဆောင်မအနေနဲ့မြစ်ကြီးအရာဝတီရှေးရီဆိုပြီးကျွန်တော်ဖော်ပြပါတယ်အဲဖော်ပြရမှာရေကြောင်းနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေကျွန်တော်တို့ဒီစေတီနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေပဝင်းကြီးဒီနေနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေတာရဲတိစံဒီနေနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေရဲ့တိုးဆိုချက်တွေကိုးကားပြီးတော့ကျွန်တော်တို့ဖော်ပြပါတယ်အဲနောက်ဆုံး conclusion ကတော့ဒီမြေဆုံစီမံကိန်းကအကျိုးတဲ့အပြည့်များတဲ့စီမံကိန်းဖြစ်တဲ့အတွက်ကြောင့်ဆက်လက်မဆောင်ရွက်တည်မှုဆိုတဲ့ conclusion သဘောမျိုးနဲ့သုံးပါတယ်အဲ့ဒါလေးတော့ကျွန်တော်တို့ဖော်ပြပေးခဲ့ပါတယ
်အဲ့လိုရေးသားတဲ့အပိုင်းတွေမှာဖြုတ်တာတို့အပိတ်ပင်ခံရတဲ့အပိုင်းတွေရောရှိပါလားခင်ဗ
ျဟုတ်ကဲ့ဟိုပုံမှန်လေးပြောပြစတဲ့ဆိုရင်တော့ကျွန်တော်တို့တင်တဲ့စာသားတွေအားလုံးကိုခွင့်ပြုခဲ့တာမဟုတ်ပါဘူးစာသားတွေအားလုံးရဲ့၃ပုံ၂ပုံဒီပါလောက်ပဲကျွန်တော်တို့ဖော်ပြခွင့်ရပါတယ်၃ပုံ၂ပုံလောက်ကတော့ကျွန်တော်တို့ဖြတ်တောက်ခြင်းခံရပါတယ်ဘယ်လိုပဲဖြတ်တောက်ဖြတ်တောက်ကျွန်တော်တို့ကတော့နောက်ဆုံးမှာတော့ကျွန်တော်တို့ပေးတင်တဲ့ message ကပြတ်မသွားတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒီ log ကလေးပဲပေါ်ပြရေးသားခွင့်ရတာကိုပဲတော်တော်တော်တော့ကျွန်တော်ကတော့ရှင်းတ်ပါတယ်
။ဟိုနောက်တစ်ခုကအမှတ်၁ lessons ဝန်ကြီးပေါ့လေဦးစောမင်းပြောတာကဒီမြစ်ဆုံစီမံကိန်းကိုမဖြစ်မနေအစိုးရအနေနဲ့ဆက်လုပ်သွားမယ်ဆိုပြီးတော့ဟိုထုတ်ပြောလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဝေဖန်တုတ်ပြန်တန်တွေလည်းထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါမျိုးတွေကိုရောဟို channel တွေမှာပေါ်ပြရေးသားဖို့အစီအစဉ်တွေရှိကြပါသလား။
မီဒီယာတွေကတော့ရေးပါပါပဲခင်ဗျ။အားကြောင့်လဲဆိုတော့ကျွန်တော်တို့မီဒီယာရဲ့တာဝန်ကအထူးသဖြင့် Democratic Society ပါဒီညီမချက်က That is a bridge between the government and the people လို့ပြောတယ်။အဲ့တော့အစိုးရကပေးတဲ့ message ဆိုတော့ဝန်ကြီးကတော့ဆက်သွားမယ်ဆိုတဲ့ message ကိုတော့ကျွန်တော်တို့ပြည်သူတွေပေးပြီးသွားပြီ။ပြည်သူတွေကရောပြပါပေးခြင်းနဲ့လဲ message ကျွန်တော်တို့ပြည်သူတွေကဒီမြစ်ဆုံစီမံကိန်းပေါ်မှာခင်ဗျူဆွဲချက်တွေကိုတော့ကျွန်တော်အသက်နိုင်ဆုံး channel တွေကပေါ်ပြရေးသားကြမှာပါ။ရေးသားကြလိမ့်မယ်လို့လည်းကျွန်တော်မြင်နေပါတယ်။
အဲ့လိုတုတ်ပြန်တန်တွေကိုရေးမယ်ဆိုရင်ရောဟိုလွတ်လွတ်လပ်လပ်ပေါ်ပြနိုင်ခွင့်ရမယ်လို့ဆရာဦးကိုရိုးအနေနဲ့မျှော်လင့်ပါဗလား
ဟုတ်ကဲ့ဖာပေစစ်စေးကြီးကသူတွေကတော့ကျွန်တော်တို့တက်ပို့တိမယ်သို့တော့ကျွန်တော်တို့ခံမှန်းကြည့်တာတော့ဘောနော်ကျွန်တော်အရင်အချိန်နေနေဟိုလက်ရှိကြည့်ရမယ်ဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုးပြန်ပြီးရေးသားတဲ့ဟာကိုလေအတိုင်းအတာတစ်ခုလောက်ထိတော့ကျွန်တော်ရေးသားပေါ်ပြခွင့်ရလိမ့်မယ်လို့ထင်တယ်ပြန်လေတုတ်ပြန်မှုပေါ်ဗျာအဲ့ဒါတွေခလုံးကိုရကြမှာရမယ်ဥပမာကျွန်တော်တို့ဒီပြည်သူနဲ့ပတ်သက်တဲ့အတန်လေးတွေကိုကျွန်တော်တို့ပြီးခဲ့တဲ့အပတ်ကလည်းကျွန်တော်ဒီမှာထည့်တယ်ပြည်သူ့တန်တပြောမျိုးနဲ့ထည့်တယ်ကျွန်တော်တို့၃ယောက်လောက်ကပြောတာမှာတယောက်ပြောတာတော့ရတယ်ကျန်တဲ့၂ယောက်ပြောတာလားကတော့ကျွန်တော်မရဘူးဗျအဲ့တော့အခုလည်းအတိုင်းအတာတစ်ခုလောက်ထိတော့စာပေစစ်စည်းကခွင့်ပြုလိမ့်မယ်လို့ထင်တယ
်အဲ့တော့ဒီနိုင်ငံရေးပါတီဘက်ကရောဒီမြစ်ဆုံဤကာရာနဲ့ပတ်သက်ပြီးတော့ဟိုကန့်ကွက်တဲ့အတန်တွေပေါ့မီဒီယာတွေမှာဘယ်လိုတွေ့ရပါလဲ
အဲကျွန်တော်တို့နိုင်ငံရေးပါတီအချို့ကတော့ပြောကြဆိုကြတော့ကြားတယ်ဗျာသို့တော့ကျွန်တော်မြင်တာကတော့ဒီနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကနေပြီးတော့ဒီတက်ပို့ပြီးတော့မြန်မာဆက်စားတော့ပြောတယ်တော့တိတ်မချဘူးဗျမြန်မာဆက်စားလည်းပြောသေးတယ်မှာလေတော့ပြောရတော့မဟုတ်ဘူးပြောနေကြတာတော့ရှိတယ်သို့တော့ပြောနေတဲ့လူတွေကလည်းဒီလူတွေဒီလူတွေတော့ပဲပြောနေကြတာမျိုးတွေဖြစ်နေတယ်အဲ့တော့ဒီတက်ပို့ပြီးတော့ကိုယ့်ရဲ့ခင်မင်းစက်ချက်ကိုတော့ပြောသေးတယ်မှာလေဗျ
ဆိုလိုတာဒီနိုင်ငံရေးပါတီကခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေကစိတ်မဝင်စားတဲ့သဘောလားခင်ဗျအ
ဲအဲ့လိုတော့ကျွန်တော်တို့မပြောချင်ဘူးသူတို့ကလည်းဟိုအငြိပါတီတွေတော့လောကလွတ်တော်ကိုယ်စားလှယ်တွေမှာလောကသူတို့မှလည်းအခက်အခဲတွေရှိကောင်းရှိပဲသူတို့ပြောနေဆိုနေတဲ့ information တွေအားလည်းကျွန်တော်တို့စီမရောက်တာလည်းဖြစ်ကောင်းဖြစ်နေတယ်ကျွန်တော်အဲ့ဒီလိုတော့အားနေတဲ့စိတ်ဝင်စားမှုနည်းတယ်လို့မပြောချင်ဘူးကျွန်တော်ကတော့ဒီတက်မကပို့ပြီးတော့ကြားရင်ပို့ကောင်းမယ်လို့လည်းကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဆရာဦးကိုကျေးဇူးပါခင်ဗျ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်